မြန်မာနိုင်ငံဆန်စပါအများဆုံးထွက်တဲ့ဧရာဝတီတိုင်းကလေအေကအနေငယ်ပိုင်ဆိုင်ကြတဲ့လေသမားတွေအတော်များများဟာစိုက်ပျိုးရေးကနေအကျိုးအမြတ်သိမရှိကြတဲ့အတွက်တင်နေတဲ့အကျွေးတွေကိုဆပ်တဲ့အနေနဲ့သူတို့လေတွေကိုလေပိုင်ရှင်ကြီးတွေလက်ထက်ကိုထိုးအပ်နေကြရတယ်လို့သိရပါတယ်။ဒီအကြောင်းကိုခင်မောင်ဆွမင်းကတောင်သူလေသမားအရေးဆောက်ရွက်နေသူတွေနဲ့တောင်သူတွေကိုမေးမြန်းပြီးစူးစီးတင်ဆက်ထားပါတယ်ရှင်။
ဧရာဝတီတိုင်းတဲကလေဧကအနေငယ်ပိုင်ဆိုင်ကြတဲ့လေသမားအတော်များများဟာလေပိုင်ရှင်ကြီးပေစီကနေအကျွေးယူပြီးတော့စိုက်ပျိုးကြရတာဖြစ်ပါတယ်။မြန်မာနိုင်ငံနေရာအနှံ့မှာကြုံတွေ့နေကြရတယ်လို့မျိုးဧရာဝတီတိုင်းမှာလည်းကျေးလက်တွေကလူငယ်တော်တော်များများဟာအလုတ်အကင်ရှာဖွေဖို့အတွက်မျိုးပြတွေနဲ့အိမ်နီးချင်းနိုင်ငံတွေကိုထွက်ခွာကုန်ကြတဲ့အတွက်ကြောင့်လှုပ်သားရှာပါမှုတွေကြုံတွေ့နေကြရပါတယ်။ဒါကြောင့်အလုသမားတဲ့စက္ကရိယာတွေကိုအားကိုးလုပ်ကင်ရတဲ့အတွက်ကုန်ကြစိတ်တွေမြင့်တက်လာတဲ့အပြင်ထွက်ရှိလာတဲ့သီးနှံတွေအတွက်လည်းဈေးကွက်ခိုင်ခိုင်မာမာမရှိတဲ့အတွက်ကြောင့်အကျိုးအမြတ်မရရှိကြတော့ဘဲပိုင်ဆိုင်တဲ့လေယာမြေတွေကိုလေပိုင်ရှင်ကြီးတွေစီမှထိုးအပ်ပြီးအကျွေးဆက်လိုက်ကြရတာတွေတော်တော်များနေပါတယ်ဒါအပြင်နောက်ဆုံးမှာအဲ့ဒီဧကအနေငယ်ပိုင်ကြတဲ့လေသမားတွေကိုယ်တိုင်လေယာလုံသားဘဝကိုပြောင်းလဲလုပ်ကင်ကြရတယ်လို့လဲအီအော်ဒီတိုင်းကတောင်သူလေသမားအရေးလုပ်ကင်နေသူတူကအခုလိုပြောပါတယ
်ဒီနေ့ဆိုရင်ကျွန်တော်တို့အီအော်ဒီတိုင်းထဲမှာရှိနေတဲ့အဓိကပြဿနာကသူကလေယာပိုင်ဆိုင်မှုကွာဟလာတယ်ဥပမာပြောရရင်ဒီလေယာနည်းနည်းပဲပိုင်နေလူကကြာလာတဲ့ခါကျတော့လေမဲ့ရမဲ့ဖြစ်လာတာများတယ်သူကဒီအပြင်ကနေငွေရှာတဲ့ခါကျတော့သူကအလို့ကြီးနဲ့ရှာကြတယ်။အဲ့တော့ရာသီဥတုမှန်တဲ့ခါကျတော့တင်းနံပြတ်တာမျိုးရှိတယ်။နောက်ခုနဈေးကွက်အာမခံချက်မရှိတဲ့ခါကျတော့ပဲဒီစပါးကြီးကအများတန်းပုံတွေကကျက်မြင့်မယ်ရှုံးမယ်ဆိုတာမသိကြဘူး။အဲ့တော့ရှုံးသွားတဲ့နှစ်လဲကျတော့ဒီလေသမားကြီးပထမကြီးကိုမဆက်နိုင်ဘူး။ကျွေးတန်နေရလဲရပါဘူးနော်။ဒီကြီးကမဆက်နိုင်တဲ့အခါမှာလက်ရှိလေယာဉ်မြူးတွေကအဲ့တော့ရောင်းပေါင်းကလည်းလုံးလို့ရတဲ့ခါကျတော့သူကလေယာဉ်မြူးဘူးသူကအကြီးစားလေသမားကြီးလက်ထဲကိုပဲဒီကဒီလေတွေကတော့ရောက်နာမလည်းအသီးစားလေလူကမာတွေကသူကလေယာလုတ်သားကြီးပြန်ချက်သွားကြတယ်။လေပိုင်ရှင်ကြီးတွေကသူကကြောတော့နောက်ခံသူတို့ရဲ့ငွေရရှိတဲ့အတွက်ကြောင့်တောင်းတောင်းရှုံးကိုကာလတစ်ခုတည်းသူတို့တောင်းခံထားနိုင်တာတွေ့။လုံမင်းပြီးတဲ့လူကတော့သူကရှုံးတောင်းကြကြမခံနိုင်ဘူး။ဆိုတော့လေယာပိုင်ဆိုင်မှုအချို့ကဒီနှစ်ပေါ့နော်အချို့ပြောင်းသွားတယ်
အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကတော့လယ်သမားတွေအတွက်အနှိမ့်ဆုံးစပါးစည်းနှုန်းသတ်မှတ်ပေးခဲ့ပြီးမဲ့လဲစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့စပါးစည်းကိုသတ်မှတ်တာမျိုးမရှိတော့ပါဘူးအဲ့ဒီအတွက်ဧကအနေငယ်ပိုင်ဆိုင်ကြတဲ့လယ်သမားတွေဟာထွက်ရှိလာတဲ့စပါးကိုဈေးကောင်းရတဲ့အထိတိုးလောင်းမထားနိုင်ကြတော့ဘဲစပါးတလင်းအထိလာရောက်ဝယ်ယူကြတဲ့ပွဲစားတွေကိုရောင်းချပြီးငွေအမြန်ပေါ်ကြရပါတယ်ဒါကြောင့်အခုလိုစံစည်းတက်လာတဲ့အချိန်မှာတော့အဲ့ဒီဧကအနေငယ်ပိုင်တဲ့လယ်သမားတွေရဲ့လက်ထဲမှာရောင်းစရာစပါးမရှိတော့ပါဘူး။ဒါပေမဲ့လယ်ပိုင်ရှင်ကြီးတွေကတော့စပါးကိုကြိတ်ခွဲတိုးလောင်ထားနိုင်တဲ့အတွက်ကြောင့်အခုလိုစံစည်းတက်တဲ့အချိန်စောင့်ပြီးရောင်းချနိုင်ကြပါတယ်။အဲ့ဒီလိုလယ်ဧကအနေငယ်ပိုင်တဲ့လယ်သမားတွေကိုအဆင်မပြေစေတဲ့နောက်တစ်ချက်ကတော့သက်ဆိုင်ရာစိုက်ပျိုးရေးဘဏ်ကနေအမတော်ကြီးငွေချေးတဲ့အခါမှာလိုအပ်တဲ့စိုက်ပျိုးကဏ္ဍမှာထုတ်မပေးနိုင်တာဖြစ်ပါတယ်။တခါထုတ်ချတဲ့အခါမှာလဲသေးသေးချာချာမစီစစ်ပဲနဲ့ပုံစံခွန်ကလေယာမြေလုံးပိုင်권ရှိတဲ့သူကိုမပေးပဲအဲ့ဒီပုံစံခွန်အပေါင်ခံထားတဲ့သူကိုထုတ်ချမိတာတွေလည်းရှိတယ်လို့သိရပါတယ်။အလားတူမြေလက်ဒေသမှာလဲသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာတွေဈေးအဆမတန်တက်နေတဲ့အတွက်မကြခင်မုတ်တုံမို့ဦးကြလာရင်စိုက်ပျိုးတော့မယ်ပင်နံတောင်သူတွေအခက်အခဲတွေ့နေကြပါဗျ။အဲ့ဒီအတွက်တောင်သူတော်တော်များများဟာတီးစားချထားတာလို့ခေါ်တဲ့မိမိပိုင်ယာမြေကိုတခြားလှုပ်ရှင်တဲ့သူတွေကိုပေးပြီးထွက်ရှိတဲ့သီးနှံအပေါ်ကနေသဘောတူညီထားတဲ့အတိုင်းအချိုးကျခွဲယူကြတာဖြစ်ပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းကတောင်သူတို့ကအခုလိုပြောပါဗျ။
မြေကြီးကဟိုအမိုးအနက်ကြတသိန်းနဲ့1000ကျော်ပလဲက7000လောက်ရှိတယ်။မြေကြီးဈေးမြင့်တာပေါ့တောင်းပြောရတယ်တောင်းသူပေါ့စားလေးကိုဟိုကဒီတစ်ခွက်ကငါ့ကိုနှံ၅ရင်းပေးဟိုက်ခွက်ကတော့နှံ3နဲ့အဲ့လိုပေါ့ရာထောက်ကပေါ့ရာထောက်ကခေါ်တာပေါ့အေးပြီးတော့သူကမနိုင်တော့ဘူးလေလောကကလည်းတော့အရင်ကကြီးရောအဲ့လောက်မလုံတော့ဘူးအရင်တော့မဟုတ်တော့တောင်းသူရဲ့နွားရည်ပြုတ်ကုန်ပြီကနွားရည်မရှိတော့ထွန်ဆက်ခစ်ဆိုတယ်ထွန်ဆက်ကတနာရီကို3000နဲ့ရှိတယ်ဒီလေးကြီးရဲ့တနာရီ3000အနည်းပဲဒါမှတောင်းသူတက်တဲ့နဲ့သမီးရိုးကလုံနေတော့အင်းမကြီး
အခုအချိန်မှာမကွေးတိုင်း၊စကိုင်းတိုင်းနဲ့ပြည်နယ်အားလုံးတို့မှာစစ်ကောင်စီတပ်တွေကတစ်ဖက် တိုင်းရင်းသားလက်နက်ကင်တပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေကတဖက်လက်နက်ကင်ပြိပကတွေဖြစ်ပွားနေတဲ့အတွက်ကြောင့်စိုက်ပျိုးရေးလုပ်ငန်းတွေကိုပုံမှန်အတိုင်းမလုပ်နိုင်ကြတော့ပါဘူး။ဒါအပြင်မီယိုဖလာစိုက်ပျိုးရေးမှာအသုံးပြုကြတဲ့ကျွဲနွားတွေရှားပကုန်တယ်လို့အဲ့ဒီအစားအဓိကလက်ထုံဆက်အပါအဝင်စက်မှုလေယာဉ်အသုံးပစ္စည်းတွေကလည်းဓာတ်ဆီဆေးကြီးတဲ့အတွက်အသုံးပြုဖို့အခက်အခဲတွေ့နေကြပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်မီယိုဖလာလည်းမဟုတ်ဆက်မှုလေယာဉ်လည်းမဟုတ်တဲ့အခြေအနေမှာအဓိကစိုက်အေကနည်းနည်းပိုင်ဆိုင်ကြတဲ့တောင်သူလယ်သမားအတော်များများဟာဆက်လက်မရပ်တည်နိုင်ကြတော့ဘဲစိုက်ပျိုးရေးကိုဆွတ်လွတ်နေကြရပါတယ်ခင်ဗျာ